ရခိုင်ပြည်နယ်အတွင်းမိုရာဆိုင်ကလုန်းမုန်တိုင်းကြရောက်လာမှာကိုအစိုးရကသတိပေးနှိုးဆော်တာမျိုးလုပ်ခဲ့ပေမဲ့ကူညီကယ်ဆယ်ရေးအစီအစဉ်တွေအတွက်ကြိုတင်ပြင်ဆင်ထားတာမျိုးအားနည်းခဲ့ကြောင်းဒေသခံတွေနဲ့ပရဟိတဆောင်ရွက်နေသူတွေကထောက်ပြပြောဆိုပါတယ်မိုရာမုန်တိုင်းဆဲသွားပြီးမို့ရခိုင်ပြည်နယ်မှာအစိုးရကကူညီရေးတွေစတင်လှုပ်ဆောင်နေပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြမှာပါမေလ29ရက်တနင်္လာနေ့ကတိုက်ခတ်ခဲ့တဲ့မူရာဆိုင်ကလုန်းမုန်တိုင်းကြောင့်ရခိုင်ပြည်နယ်ဒေသတချို့မှာတစ်ပင်ပြိုလဲတာလူနေအိမ်ပြိုလဲပျက်စီးတာဆေးရုံတက္ကသိုလ်နဲ့ဘာသာရေးအဆောက်အုံတွေအစိုးရဌာနဆိုင်ရာအဆောက်အုံတွေပြိုကျတာမျိုးအမိုးလံတာမျိုးတွေဖြစ်ခဲ့ပါတယ်လူအသေးပြောင်းရှိတယ်ဆိုတဲ့သတင်းမျိုးခုချိန်ထိထွက်ပေါ်တာမျိုးမရှိသေးပါဘူးရခိုင်ပြည်နယ်နယ်စပ်ဒေသကမြို့နယ်တွေမှာဆိုရင်တဲအိမ်တွေအလုံးလိုက်ပြိုကျပျက်စီးခဲ့ပြီးအစိုးရကအကူအညီတွေစတင်ပေးနေတယ်ဆိုပေမဲ့အခုချိန်ထိမရသေးဘူးလို့မောင်တော်ဒေသခံဦးစိန်လှဖြူကပြောပါတယ်
။မိုးစုံကအပြည့်စည်ကြရမြတ်ပါတယ်အခုလက်ရှိကျလို့အင်းတို့ကခုံပါတော့တယ်။အောင်မလားရရဲဟိုကလေးရောကလေးပါတယ်မလားအမျက်ရှိတယ်ဟိုလောင်းတုံမလားအမျက်ရှိတယ်ကျွန်တော်ကတော့မကြည့်ဘူး။ဒီဒီကျဲရှိလို့အမိုးလည်းလည်းရှိတယ်။အာကျွန်တော်ကခုံပါတော့တယ်ဘာမှမရှိတော့ဘူး။ကျွန်တော်ရှိနေတယ်ကျွန်တော်ပေါ့မရဲ
မောင်နှံဒေသမှာအိမ်အလုံး50ကျော်လောက်ပျက်စီးခဲ့ရပြီးအဲ့ဒီထဲမှာလုံးဝပြိုကျပျက်စီးသွားတဲ့အိမ်တွေလည်းပါဝင်ပါတယ်ရခိုင်ပြည်နယ်မြို့တော်စစ်တွေမှာတော့နေအိမ်10ခန်းလောက်လုံးဝပျက်စီးသွားပြီးတချို့အိမ်တွေမှာတော့ဒစိတစ်ပိုင်းပြက်တာခေါင်မိုးလန်သွားတာမျိုးတွေရှိခဲ့ပါတယ်စစ်တွေမြို့ရဲ့ပျက်စီးမှုအခြေအနေကိုတော့ပရဟိတလှူဆောင်နေတဲ့ကိုဇော်ဇော်ထွန်းကပြောပြပါတယ်
ပစ္စည်းဓာတ်တွေကအဲများသောအားဖြင့်ကဒီအခေါမိုးတွေလင်တာနောက်ပြီးတော့ဒီဟိုတပင်းတွေကျိုးကြတာနောက်ပြီးတော့ဒီလစ်စမင်းဝါချိုးတွေပစ်တာပေါ့နော်အဲ့လိုမျိုးတွေပြီးများတာပေါ့နော်တင်းလာနေညပေါ့ညာ9နာရီ10နာရီလောက်ခရီးကကူကသူကလစ်စမင်းကဖြစ်တော့လိုက်ပြီခင်ဗျဒါပေမဲ့ဒီညနေမှာတော့တချို့သောနေရာတွေမှာရရတာတော့ရှိတယ်ခင်ဗျဆေးရုံမှာကတော့ဟိုလစ်စမင်းရပါပြီခင်ဗျဒါပေမဲ့မျိုးရဲ့သူတို့မများနေရာမှာတော့လစ်စမင်းမရသေးဘူးခင်ဗျ
မူရာဆိုင်ကလုန်းမုန်တိုင်းကြားရောက်လာမှာကိုအစိုးရကတတိပေးနှိုးဆော်တာမျိုးလုပ်ခဲ့ပေမဲ့တကယ်တမ်းမုန်တိုင်းကြားရောက်ချိန်မှာလိုအပ်တဲ့ကူညီကယ်ဆယ်ရေးအစီအစဉ်တွေအတွက်ကြိုတင်ပြင်ဆင်မှုအားနည်းတာတတိပြုမိတယ်လို့ကိုစောစောထွန်းကထောက်ပြပါတယ
်အနာပိုင်းတွေဖက်ကကြိုတင်တတိပေးတယ်ဆိုတာကရေဒီယိုမှာရုပ်မြင်သင်ကြားမှာပေါ့နော်နောက်ပြီးတော့ဒီအွန်လိုင်းပေါ်မှာနေပြီးတော့မုန်တိုင်းဘလော့တက်ခဲ့နိုင်တယ်လီမွန်ရောက်အဆင်ရောက်နေပြီးစသဖြင့်ပေါ့အဲ့လိုမျိုးလုပ်တာရှိတယ်အဲဒါပေမဲ့ဒီနေရာမှာတခုပြောစရာရှိတာကမုန်တိုင်းတက်ပြီဆိုလို့ရှိရင်ဘေးနေရာတွေကတိုက်ခိုက်မှုများနိုင်တယ်ပေါ့အဲ့အဲ့လိုနေရာတွေအတွက်ကိုအဲ့ဒီမုန်တိုင်းမတိုင်ခင်ကလေးကကအဲ့ဒီနေရာတွေမှာဒီစခင်းတွေတိစောက်ပြထားတာအင်းအလူဟာပေါ့ဒီအရေးပကူကြီးပျော်ရွှဲအတွက်တရားတွေဖြည့်ပေးထားတာလွယ်တဲ့ရိခါတွေနဲ့အစားအသောက်ပစ္စည်းတွေကိုဖြည့်တင်ထားတာအဲ့ဒီလိုမျိုးလေးကိုကျွန်တော်ကဖြည့်သိနေတာပေါ့နော်အစိုးရမှာကုညင်ကေဆေးလေးပုံစံကအဲ့လိုမျိုးအနေထားတော့မဟုတ်ဘူးPP ဆိုတာနဲ့ဟိုရှင်းရှင်းကိုရေဘကူညီကစေးလို့လည်းနေထိုင်ပြီးတော့ကျွန်တော်အတွေ့အကြုံအရာတော့မရှိခဲ့ဘူးခင်ဗျာတခါမှ
မိုရာမုန်တိုင်းကြောင့်ရခိုင်ပြည်နယ်အတွင်းပျက်စီးခဲ့တာတွေကိုပြည်နယ်အစိုးရကစည်ရင်းအတိအကျကောက်ခံနေပြီးပြန်လည်ထူထောင်ရေးလှုပ်ဖို့အတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချက်လာရေးဝန်ကြီးဌာနကစစ်တွေမြောက်ဦးကြောက်ဖြူတန်တွဲပေါတော်မင်းပြတောင်ကုတ်ရသေတောင်ဘူးသီးတောင်စတဲ့မြို့နယ်17မြို့နယ်အတွက်ကျပ်ငွေ35သန်းနီးပါးပေးလှူခဲ့ပါတယ်ဒီအကူအညီကလေးငွေတွေကိုပြည်သူတွေထံတိုက်ရိုက်ထောက်ပံ့သွားမှာဖြစ်ပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအမြန်ဆုံးဆောင်ရွက်သွားဖို့ညွှန်ကြားထားကြောင်းသိရပါပါတယ်ခင်ဗျာ။